မေလကောင်ကမူဆဲတိုက်ပွဲဖြစ်ပြီးနောက်ပိုင်းတရုတ်နိုင်ငံဘက်ကနေဆက်အဝင်အထွက်ဂိတ်တွေကိုစစ်ဆေးတင်းကျနေတာကြောင့်အချိန်ကျန်ကြာမှုတွေ၊တုံတင်ကားပိတ်ဆို့မှုတွေနဲ့နေဆက်ကုန်သွယ်ရေးကိုထိခိုက်လာတယ်လို့ကုန်သွယ်ရေးကပြောနေပါတယ်။ဒါကြောင့်သက်ဆိုင်ရာအာဏာပိုင်တွေအနေနဲ့ဒီကိစ္စကိုအမြန်ဆုံးဖေရှင်းပေးဖို့လဲတောင်းဆိုနေပါတယ်။ VOA သတင်းထောက်ကုမိုးစောကစုံစမ်းမေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ကျောင်းနိုင်ငံဘက်ကနေဆက်ကိတ်ဝင်ထွက်တွေမှာလက်ပွေယူတာမျက်နာကိုမှတ်တမ်းတင်စစ်ဆေးတာတွေဆောင်ရွက်နေတာကြောင့်အသွားအလာနှောင့်နှေးကြံ့ကြာမှုတွေဖြစ်ပေါ်နေတာဟာအခုဆိုရင်ရစ်တက်တက်နှစ်ပတ်ကျော်ကြာမြင့်လာပြီဖြစ်ပါတယ်။လက်ရှိကြုံတွေ့နေရတဲ့အခက်အခဲကိုမူဆယ်မျိုးရောက်ကုန်တင်ကားမောင်းသူတူဦးကအခုလိုပြောပါတယ
်။ခါတိုင်းက5မိနစ်ကို20ရောက်လောက်အကယ်တော့ဝင်လို့ရတယ်ကျွန်တော်က5မိနစ်ကိုဒီတယောက်လောက်ပဲဝင်လို့ရတယ်။အဲဒီမှာဒီတယောက်ဝင်ဝင်ရမယ့်အချိန်မှာတယောက်ပဲဝင်လို့ရတဲ့အနေသားဖြစ်တာပေါ့။စားလမားကြီးကြတော့ဟိုလူလူမဟုတ်ဘူးလေ။သူကကားပြန်မောင်းရတယ်လေ။အဲဒီမှာအဝင်ထွက်တွေကတိုင်းဝင်တဲ့ခါကျတော့ကားတွေကမလျားနဲ့ကြီးဖြစ်တယ်။အကြတဲ့ချိုးတလေဆိုရင်အဲဒီမှာ၄ရက်5ရက်တော့ဆန်းရတယ်လူကြီးရှိတယ်
။မူဆယ်မျိုးကကုန်တယ်တူးကလည်းဒီလိုကားတွေပိတ်ဆို့နေတာကြောင့်ကုန်စည်စစ်စစ်မှုကိုထိခိုက်လာတယ်လို့ပြောပါတယ်။
ဘလို့အခြေအနေရှိနေဆိုတော့ကျွန်တော်တို့ဒီမှာကွန်ပျူတာရှင်ကတော့လောလောဆယ်တော့ကျန်းဖြစ်သွားတာပေါ့။တရုတ်ပြည်ကပို့တဲ့အချိန်မှာလည်းတန်ခါမှုရှိသေးတယ်။တရုတ်ပြည်ကရောမြန်မာပြည်ဘက်ကိုပြန်ဝင်တဲ့အင်ပို့တွေမှာလည်းဟိုတန်ခါမှုရှိပုံတော့မဟုတ်ဘူး။ဒေလာတတိယမလောက်ကစာရေးဖိတ်သွားတာဆိုပြီးဆိုရင်တော့သုံးမလောက်ရှိသေးပါတော့
။မူဆယ်မြို့ခွာညိုတတိတိုင်ကဦးဆိုင်ခမောင်ကလက်ရှိနေဆက်ကုံတွယ်ရေးအခြေအနေကိုအခုလိုတုံ့တက်ပြောဆိုပါတဲ့
။တရား5မိုင်ကနေပြီးတော့ဒီဒီလိုဝင်ပေါက်အတိပေါ့ဗျာမနွေဝင်ပေါက်စီကျန်းပြင်းနေတာပဲအကုန်လုံးပိတ်ဆို့ကုန်ဒီနေ့လိုမျိုးဆိုသွားရလာရကိုခက်ကုန်ဒါပေခုနှစ်မိုင်လောက်ပေါ့ဗျာဒီခုနှစ်မိုင်တော့မကတော့ဦးတင်တော့10မိုင်လောက်ရှိတော့မှာပေါ့10မိုင်တိုင်းကြီးပေါ့နော်ပိတ်နေဆက်စီပါရေနောက်နေတာပေါ့ဗျာတော့မထီခိုက်တယ်လို့မပြောရနဲ့ဒါကဘယ်လိုပြောမလဲကုံတွယ်မှုအတားစီးကြီးပေါ့လေနော်ရေရှည်မှာထီခိုက်သွားတိုင်းတဲ့အတားစီးတော့လုံးလုံးကျဲကျတော့လုံးလာတာအားတော့မချောပြိပေါ့လေနော
်ငယ်ဆက်ဒေတာကကုံတွယ်နဲ့ကုံတင်ရင်ပေါင်းတွေဟာဒီလိုပိတ်ဆို့ကြက်ကြနေတာကိုအများဆုံးဖြစ်ရှင်းပေးဖို့ကိုလိုလားနေကြပါတယ်ကုံစီစီးစင်းမှုလွယ်ကူစေဖို့အတွက်ဦးဆိုင်ခမောင်ကအခုလိုဆက်ပြောပါတယ
်အရေးကြီးဆုံးကပြုတ်ရှောင်လားရောက်ဆောင်လမ်းတော့ကုန်တိုင်းမူလမ်းကြောင်းတစ်ခုတော့ဒီလူမှုရေးတွေနဲ့မရောတွေးအောင်နော်အဲရောက်ဆောင်လမ်းတစ်ခုကိုအမြန်ဖောက်လုပ်ဖို့တော့လိုတယ်အမြန်ဆောင်လမ်းဖောက်လုပ်ဖို့တော့ဒီမှာလမ်းအောင်ကြောင်းရှာရတယ်ဒီလိုကြီးတိုင်းတာတည်းဒီဒီရရောကြီးကိစ္စတွေတော့လုံနေကြတယ်လို့ပြောတာပဲဒါပေမဲ့ဒါကြံ့ကြတယ်ဒီတော့လုံရမယ်အေးလုံမဆင်ကြီးတဲ့ကူကအရေးကြီးနေဆိုတော့မဖြစ်ဖြစ်တော့တော့လုံစိတ်ချင်တယ်ပဲနော်ရန်ကုန်တော့ဘယ်လိုစီစဉ်ပေးမလဲဘာသာဒီဝင်ဝင်ရှာပေးနေတဲ့ဒေတာကြီးကိုပြန်ပြောအောင်နော်ဘယ်ကူအောင်ဘယ်လိုလုပ်ပေးမလဲဆိုတဲ့အပိုင်းတွေကဒါစဉ်းစားရတဲ့အပိုင်းတွေဖြစ်နေတယ်နော
်မူဆယ်မြို့လူဝင်မှုကြီးကြပ်ရေးဌာနကရာရှိကြီးတူကတော့အခုလိုကားတွေပိတ်ဆို့နေတာနဲ့ပတ်သက်ပြီးပြည်နိုင်ငံဘက်ကအကြောင်းကြားဖြေရှင်းနေကြောင်းပြီးခဲ့တဲ့အပတ်ကပြောဆိုထားပါတယ်မြန်မာအစိုးရဟာတရုတ်နိုင်ငံဘက်ကိုလေယာထွက်ကုန်တွေတရားဝင်တင်ပို့နိုင်ရေးအတွက်စာချုပ်ချုပ်ဆိုဖို့နဲ့စီးပွားရေးစုံတစ်ခုတည်ထောင်ဖို့အတွက်စီစဉ်ဆောင်ရွက်နေပါတယ်။ပြီးခဲ့တဲ့မေလဒုတိယပတ်အတွင်းကမူဆယ်မြို့ကို TNL တန်းပလောင်တပ်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပြီးနှစ်ဖက်တိုက်ပွဲကြားမှာတရုတ်နိုင်ငံသား3ဦးသေဆုံးခဲ့တယ်လို့ကြေညာတချို့လည်းတရုတ်နိုင်ငံဘက်ကိုကြားဟုတ်ခဲ့ပါတယ်။ဒီအတွက်ကျုပ်စိုးရကကန့်ကွက်ခဲ့တယ်လို့နေဆက်တည်ငင်ရေးအတွက်ထင်းထင်းသိမ်းသိမ်းဆောင်ရွက်ကြဖို့အတွက်လည်းပြည်ပခအတွင်းကတက်ဆိုင်ရာအင်အားစုတွေကိုတိုက်တွန်းခဲ့ပါတယ်